ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပရေးအတွက်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွေ့အမှုအဖွဲ့အစည်းရဲ့အစည်းအဝေးကိုမနေ့ကကျင်းပခဲ့ပါတယ်။အဲဒီမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်
NCA ကိုပါဝင်လက်မှတ်ရေးမထိုးထားတဲ့အဖွဲ့အစည်းဖွဲ့ကိုညီလာခံကိုဖိတ်ကြားဖို့ဆုံးဖြတ်ခဲ့တာပါ။ဒါနဲ့ပတ်သက်လို့သတင်းအပြည့်အစုံကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြမှာပါရှင်။
ဟုတ်ကဲ့ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဒုဥက္ကဋ္ဌအဖွဲ့ဝင်တွေဖြစ်တဲ့ပြည်တော်စုဝင်ကြီးဦးအောင်မင်းဘရိုဆော့ွယ်ထူးဝင်းနဲ့ဦးသူဝေတို့ပါဝင်တယောက်ခဲ့တယ်လို့ပြည်တော်စုငင်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီ
ရဲ့ငါးကြယ်တဲ့မပူတဲ့ပေါ့လေသူကြာထားသူများအနေနဲ့တယောက်ဖို့ဆိုတာကိုလည်းဆုံးဖြတ်ပြီးတော့အဲ့ဒါကိုလည်းဒုတိယဥက္ကဋ္ဌအပေါင်းဖြစ်တဲ့ဦးအောင်မင်းရဲ့ချက်ွက်ထူဝင်းနဲ့ဦးသူဝေတို့လက်မှတ်ထိုးပြီးဖြစ်နေရဆိုတာကိုလည်းထူးမြတ်တဲ့အထက်မှာပါလာကြတယ်ဒီလ6ရက်နေ့မှာဖိတ်ကြားဖို့ရှိနေပါတယ်ဒီလိုဖိတ်ကြားရမှာအထူးဧည့်သည်တွေအနေနဲ့
ညီလာခံမှာပါဝင်ဆွေးနွေးခွင့်ဆုံးဖြတ်ခွင့်ရှိမရှိဆိုတာမျိုးအပါအဝင်အသေးစိတ်အချက်တွေကိုဒီလ6ရက်နေ့မှာကျင်းပမယ်
UPDJC ခေါင်းဆောင်တွေအစည်းအဝေးကဆုံးဖြတ်ဖို့ရှိနေပါတယ်။ NCA ကိုလက်မှတ်ရေးထိုးရမှာမပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အတွင်းရေးမှူးနှင့်ဦးထွန်းစော်ကတော့သူတို့ဘက်ကရည်တည်ချက်ကိုအခုလိုပြောပါတယ်။
အခုလောလောဆယ်ကတော့ကျွန်တော်တို့ရေကူရသဘောထားပဲပြောနိုင်မယ်ရေကူရအားဖြင့်ဆိုလို့ရှိရင်ကျွန်တော်တို့လေးလာသိနေတဲ့စိတ်ခေါ်လာမယ်ဆိုလို့ရှိပေါ့နော်ဒီတပည့်ချင်းနေနေတော့ဒီတက်ရောက်နိုင်မယ်အနေအထားတော့မရှိဘူးပေါ့ကျွန်တော်တို့ကတော့အားလုံးပါဝင်မှုရှိရေကိုပဲကျွန်တော်တို့ဆက်လက်ကြိုးပမ်းမယ်ဆိုတဲ့သဘောထားရှိပါတယ်ဗျဒီသဘောထားကတော့ကျွန်တော်တို့ UNFC
တစ်လုံးကတော့ထိရက်ပါတယ်ဖိဆာရရှိပြီးတဲ့နောက်ဆွေးနွေးဆုံးဖြတ်ပြီးမှလာတရားဝင်တုံ့ပြန်ဖို့ရှိကြောင်းလည်းသူကပြောပါတယ် ဒီဇင်ဘာလ19ရက်နေ့20ရက်နေ့တွင်မှာတော့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ရဲ့ဒုဥက္ကဋ္ဌဦးသိန်းတော်ခေါင်းဆောင်တဲ့အဖွဲ့ဟာNCA လက်မှတ်ရေးထိုးမထားတဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့မိုင်းလားအဖွဲ့လိုလူသိများတဲ့အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်ဖွဲ့ NDAA ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအထူးဧည့်သည်အဖြစ်ညီလာခံတက်ရောက်ဖို့အတွက်ဖိတ်ကြားခဲ့ပါတယ်။
ဒီဖိတ်ကြားမှုအပေါ်မှာတော့ဝါတပ်ဖွဲ့ဘက်ကသဘောထားကိုအဖွဲ့ရဲ့ပြည်ပစစ်ဆန်ရေးဌာနကြီးမှဦးကျော်ကော်အန်ကအခုလိုပြောပါတယ်။ဒီကဲသာပြတ်ကြော်တော့ရှင်ကမတော်ဘူး။ဘာကြောင့်မတက်တဲ့လဲဆိုတာကိုတော့ဖြေကြားတာမရှိပါဘူး။မိုင်းလာအဖွဲ့ရဲ့အထွေထွေအတွင်းမှုဦးကြည်မြင့်ကလည်းသူတို့အဖွဲ့အနေနဲ့ညီလာခံတက်ရောက်မှာမဟုတ်ကြောင်းပြောပါတယ်။ကျွန်တော်တို့ကဘူးကော်မတီရှိတော ဥအောင်မြင်းနဲ့ဥတို့ကတော့ဝင်ဇူလိုက်ထားတဲ့ပုံစံကကျွန်တော်တို့နဲ့အချိန်နဲ့မကပ်ညီဘူး။မကပ်ညီလို့ဆိုတော့ကျွန်တော်တို့ကလောလောဆယ်ဟာလက်ခံတဲ့အနေထားမရှိတဲ့အတွက်နဲ့ကျွန်တော်လည်းစိုက်ကြည့်မယ်။
ဒီလစနေနေ့မှာစတင်ကျင်းပမဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုတော့အစိုးရနဲ့လွှတ်တော်ကကိုယ်စားလှယ်150တက်မတော်ကကိုယ်စားလှယ်150တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေကကိုယ်စားလှယ်150နိုင်ငံရေးပါတီတွေကကိုယ်စားလှယ်150လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်50နဲ့တိုင်းသာကိုယ်စားလှယ်50တို့ကိုဖိတ်ကြားမှာဖြစ်ပါတယ်